အာရဖေးရကြောက်ကြောက်ပါခင်ဗျာပထမဆုံးမိကုံးကတော့တိုင်းရင်းသားအရေးကိစ္စပါခင်ဗျာဒီတိုင်းရင်းသားအရေးကိစ္စကိုဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဆက်လှုပ်လာတယ်ပေါ့လေသူတို့ပြောပုံတိုင်းကငကိုအစိုးရလက်ထက်နဲ့မတူတဲ့ပုံစံမျိုးလုပ်တယ်လို့ပြောပါတယ်ဒါမဲ့မြောက်ပိုင်းမှာဆိုရင်အခုတည်းကမဖြေရှင်းနိုင်သေးပါဘူးအထူးသဖြင့် KAIA နဲ့ပေါ့ခင်ဗျာတောင်ပိုင်းမှာတော့ SSA တို့မွန်ပြည်တို့နဲ့ KNU တို့နဲ့ပြည်လည်းမှုတွေရနေတယ်တွေ့ရပါတယ်ဆိုတော့ဒေါအောင်ဆန်းစုကြည်အနေနဲ့ဒီမြောက်ပိုင်းရဲ့ကိစ္စဘာကြောင့်မပြေလဲဘူးလို့ထင်ပါတယ်ခင်ဗျာဒီတိုင်းရင်းသားအရေးတွေကိုလက်ရှိအစိုးရဖြေရှင်းတဲ့နေရာမှာအားနည်းချက်အားသာချက်တွေဘာတွေများတွေ့ရပါလဲ
ကျမတို့ကပေါ့နော်မြောက်ပိုင်းကိစ္စတွေကိုဘယ်လိုဖြေရှင်းနိုင်မလဲဆိုတဲ့အဖြေရှိလို့ရှိလို့ရှိရင်ချက်ချင်းပေးမှာဖြစ်ပါတယ်ကျမရဲ့အမြင်ကတော့အခြေခံအားဖြင့်တော့ယုံကြည်ချက်အားနည်းနေလို့ပဲဖြစ်ပါတယ်အဲ့တော့တိုင်းသားတွေအားလုံးကြားမှာနော်ဗမာတွေဆိုတော့လေဒီတိုင်းသားတွေကတစုပါပဲတိုင်းသားတွေအားလုံးကြားမှာညီညွတ်မှုရှိဖို့နားလည်မှုရှိဖို့ဆိုရင်တူဦးတို့လေးစားဖို့လိုတယ်နောက်ပြီးတော့အခြေခံပင်လုံးစိတ်ဓာတ်ကိုမွေးမြူဖို့လိုတယ်တိုင်းသားအားလုံးကဒါကိုတောင်းဆိုနေကြတာပါပင်လုံးလုံးကသဘောတူညီခဲ့သလိုဓာတ်တူညီမှုကိုတိုင်းဆုံးဖြတ်ပိုင်ခွင့်အုပ်ချုပ်ပိုင်ခွင့်စသဖြင့်အဲ့ဒီဟာတွေကိုအခြေခံပြီးတော့ကျမတို့ဒီမိုကရေစီနိုင်ငံတစ်ခုတည်ဆောက်သွားဖို့တိုင်းရင်းသားတွေကလိုလားတာပါအဲ့ဒီဟာကိုအားလုံးကျမတို့ကနားလည်ပြီးတော့ဟိုကျမတို့အားလုံးဒီအပေါ်မှာညီညွတ်မှုယူနိုင်မယ်ဆိုလို့ရှိရင်ဒီပြဿနာဟာဖြေရှင်းဖို့ခက်မယ်လို့ကျမမထင်ပါဘူး
ဟုတ်ကဲ့နောက်မိကွန်းတို့ခုကတော့ပြည်သူတွေရဲ့ဆင်းရဲကြက်တဲမှုပေါ့ခင်ဗျာအစိုးရပြည်ပြင်ပြောင်းလဲရေးတွေလုပ်နေပဲဆိုပေမဲ့ဒီပြည်ပြင်ပြောင်းလဲရေးရဲ့အကျိုးအာဏာတွေကိုအောက်ခြေလူတို့ကခံစားနိုင်ခွင့်မရှိသေးတာတွေ့ရပါတယ်ဆင်းရဲကြက်တဲမှုတွေအလောက်ကင်မရှိမှုတွေပေါ့ခင်ဗျာဒီပြည်ပြင်ပြောင်းလဲမှုတွေပေါ့လေမြန်မြန်ဆန်ဆန်အောက်ခြေကခံစားနိုင်အောင်ဗားရီများလှုပ်ဆောင်တဲ့လို့မြင်မိပါလေခင်ဗျာ
ဒါကတော့တဒေသတစ်ခုနဲ့တစ်ခုတော့မတူပါဘူးကျမတို့ဟိုတော်တော်ပေါ့နော်ဒီအခုစီယုံရေးခီးစင်မှာနေရာတော်တော်များများကိုရောက်ခဲ့တဲ့အခါကျတော့တချို့ဒေသတွေကလိုအပ်ချက်တွေကတခြားဒေသတွေကလိုအပ်ချက်တွေနည်းနည်းကွာပါတယ်အဲ့ဒါတွေလည်းကျမတို့အားလုံးလေ့လာထားပါတယ်ဟိုကျမတို့ကတော့ကိုနိုင်တဲ့မြို့နယ်တွေမှာစပြီးတော့တတ်နိုင်သလောက်လိုအပ်မှာပေါ့နော်နောက်ပြီးတော့လည်းဒတိုင်းပြည်လုံးနဲ့ပတ်သက်လို့လုတ်တင်တယ်လို့ထင်တဲ့ကိစ္စတွေကိုကျမတို့ကလွှတ်တော်မှာတင်နိုင်ဖို့လည်းကျမတို့မျှော်လင့်ထားပါတယ်
နောက်ဆုံးမိကုံးကတော့မြစ်ဆုံနဲ့ပတ်သက်တဲ့ကိစ္စပါခင်ဗျာမြစ်ဆုံရေကာတာစီမံကိန်းကိုသမ္မတဦးသိန်းဆိုင်ရာဒီအစိုးရလက်ထက်မှာ၅နှစ်တာခရီးရည်ဆိုင်ထားမယ်ဆိုပြီးတော့ပြောထားတယ်ပေါ့ခင်ဗျာအခုလက်ရှိ CPI ရဲ့အပါအဝင်တရုတ်ဘက်ကနေပြီးတော့ဒီစီမံကိန်းကိုပြန်စဖို့ဖိအားပေးမှုတွေရှိနေပါတယ်ဆိုတော့ကျွန်တော်တို့စကားပြောမိတဲ့လွှတ်တော်အမတ်တချို့ရဲ့နောက်သဘောပတ်ဝန်းကျင်အရေးလှုပ်ရှားနေသူတွေကဒီစီမံကိန်းကိုထာဝရရပ်ဆိုင်းနိုင်အောင်ဥပဒေမူကြမ်းတည်းရဲ့လွှတ်တော်ကိုတင်သွင်းဖို့သူတို့လုပ်နေကြတာရှိပါတယ်။တကယ်လို့များဒေါအောင်ဆန်းစုကြည်အပါအဝင်ဒီ NLD ကကိုယ်စားလှယ်တွေလွှတ်တော်တွေရောက်သွားလို့ရှိရင်ဒီမြေဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့ဘာတွေလုပ်ဖို့ရှိသလဲဒီစီမံကိန်းကိုထာဝရရပ်ဆိုင်းတင်သလားဒါမှမဟုတ်၅နှစ်အပြီးမှာပြန်လဲစတင်တင်လားဘလို့များသဘောထားရှိရဲဆိုတော့သိပြရစီခင်ဗျာ
အခုဥပဒေမူကြမ်းနဲ့ပတ်သက်လို့ကျွန်မဘာမှမပြောလို့ပါဘူးဘာဖြစ်လဲဆိုတော့ကျွန်မတို့မှဒီဟာကိုမလေ့လာသေးပဲမလေ့လာသေးပဲနဲ့ဒါကိုထောက်ခံမထောက်ခံလို့ပြောလို့မဖြစ်ပါဘူးဒါပေမဲ့မြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့တော့အားလုံးကနေပြီးတော့လက်ခံနိုင်မဲ့ထာဝရအဖြေတခုတော့ရှာရမှာပဲဒီ၅နှစ်လောက်ရပ်ဆိုင်ထားယူနေပြဿနာပြေလည်သွားမှာမဟုတ်ပါဘူ
းကျေးဇူးများတယ်